ရုရှားနိုင်ငံမှာဝန်ကြီးချုပ်ဒီမီထရီမက်ဒ်ဗက်ဒက်ကသူ့ရဲ့ဝန်ကြီးအဖွဲ့နှုတ်ထွက်လာကိုတရားဝင်တင်သွင်းလိုက်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကရုရှားပါလီမန်ကိုပို့ပြီးအင်အားကောင်းစေမဲ့အခြေခံဥပဒေဆိုင်ရာပြုပြင်ပြောင်းလဲချက်တွေကိုအဆိုပြုပြီးတဲ့နောက်မှာတိတ်မကြခင်မှာအခုလိုဝန်ကြီးအဖွဲ့နှုတ်ထွက်လာကိုတင်သွင်းခဲ့တာပါ။အခြေခံဥပဒေပြင်ဆင်ရေးအဆိုပြုချက်ကိုမော်စကိုမြို့မှာရုရှားပြည်ထောင်စုလွှတ်တော်နှစ်ပတ်လည်အစည်းအဝေးကျင်းပနေချိန်နိုင်ငံတော်အခြေပြမိန့်ခွန်းလို့ဆိုနိုင်တဲ့မိန့်ခွန်းကိုပြောကြားစဉ်ဗုဒ္ဓဟူးနေ့မှာသမ္မတပူတင်ကအဆိုပြုခဲ့တာဖြစ်ပါတယ်။သမ္မတပူတင်ရဲ့မိန့်ခွန်းပြောကြားပြီးမကြာခင်မှာပဲဝန်ကြီးချုပ်မက်ဒ်ဗက်ဒက်ကအခုအချိန်နေအောင်မှာရုရှားအစိုးရအနေနဲ့သမ္မတကလိုအပ်တာတွေဆုံးဖြတ်လုပ်ဆောင်နိုင်ဖို့အခွင့်အရေးပေးရမယ်ဆိုပြီးကြေညာချက်တရထုတ်ပြန်ကြေညာခဲ့ပါတယ်။နောက်ပိုင်းမှာသမ္မတပူတင်ကရုရှားအခွန်ဌာနအကြီးအကဲမစ်ခဲလ်မဆူစတင်ကိုဝန်ကြီးချုပ်အဖြစ်အမည်တင်သွင်းခဲ့တယ်လို့ရုရှားသတင်းဌာနတွေကပြောပါတယ်။သူမိန်ကောမှာအကြံပြုခဲ့တဲ့ရုရှားဝန်ကြီးချုပ်နဲ့အဓိကကျတဲ့ဝန်ကြီးတွေရဲ့အမည်စင်းကိုရုရှားဒူးမလွှတ်တော်ကိုမကြာခင်တင်သွင်းမှာဖြစ်ပါတယ်။သမ္မတရဲ့အကြံပေးအဖွဲ့ဖြစ်တဲ့နိုင်ငံတော်ကောင်စီကိုလည်းအခြေခံဥပဒေအရတရားဝင်အာဏာပိုင်အဖွဲ့အစည်းတစ်ခုဖြစ်လာစေဖို့လည်းသမ္မတပူတင်ကအဆိုပြုခဲ့ပြီးအခုပြင်ဆင်ချက်တွေဟာရုရှားနိုင်ငံရေးစနစ်အတွက်သိအရေးပါတဲ့အပြောင်းအလဲတွေဖြစ်တယ်လို့လည်းပြောပါတယ်။သမ္မတပူတင်ဟာသမ္မတသက်တမ်းကုန်ဆုံးမဲ့2024ခုနှစ်နောက်ပိုင်းမှာလည်းတိုင်းပြည်ပေါ်သူ့ရဲ့ဩဇာအာဏာလွှမ်းမိုးမှုဆက်ရှိနေအောင်ကြိုးပမ်းတဲ့ပုံလဲပေါ်ပါတယ်ခင်ဗျာ။